ကယားပြည်နယ်လွိုက်ကော်မြို့နယ်အနီးတဝိုက်မှာတော့တိုက်ပွဲတွေကြောင့်မြို့လုံးကျွန်းနီးပါးအိုးအိမ်ပစ်ပြီးတော့ထွက်ပြေးတိမ်းရှောင်နေကြရသူတွေအတွက်အကူအညီတွေဟာလိုအပ်နေပါတယ်။အများစုကတော့ရှမ်းပြည်ဘက်ကိုထွက်ပြေးခိုလုံကြပါတယ်။ရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့မှာတော့စစ်ဘေးရှောင်သူပြည်သူဟာ2000ဝန်းကျင်ရှိနေပြီးတော့သူတို့အတွက်အရေးပေါ်အကူအညီတွေလိုအပ်နေပါတယ်။ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာအလိမ်မာပြောပြပေးပါရှင်
။ကယားပြည်နယ်လွိုက်ကော်နယ်အနီးတဝိုက်မှာနေထိုင်ကြသူတွေဟာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားအပြန်အလှန်ပစ်ခတ်တိုက်ခိုက်မှုတွေလက်နက်ကြီးတံတွေကြောင့်ရွာလုံးကျွတ်နီးပါထွက်ပြေးတိမ်းရှောင်နေကြရတာတလနီးပါရှိပါပြီ။ထွက်ပြေးလာသူတွေခိုးလုံနေကြတဲ့ရှမ်းပြည်တောင်ပိုင်းစီဆိုင်မြို့မှာဆိုရင်လည်းအခုဆိုဒုက္ခသည်အရေးအတွက်က2000ဝန်းကျင်အထိရှိနေပါပြီ။ပြီးခဲ့တဲ့ရက်ပိုင်းတွေတုန်းကလွိုက်ကော်မြို့လွိုက်လင်းလင်းကျွေးရွာအုပ်စုကုန်းစွတ်ကျွေးရွာနာမှာတိုက်ပွဲတွေဖြစ်ခဲ့တာကြောင့်အဲ့ဒီကနေထွက်ပြေးလာသူတွေတဲကအယောက်1000ကျော်ဟာလဲစီဆိုင်မြို့ကိုထပ်ရောက်လာလို့ဒုက္ခသည်တွေအတွက်အကူအညီတွေလိုအပ်နေတယ်လို့အကူအညီပေးနေတဲ့ဒေသခံခွန်ကျော်စွေကပြောပါတယ်
။စနေရိတ်ခါလဲလူအပ်တည်တယ်ဗျ။အနောက်ဆောင်တို့အိယာခင်းတို့ချို့ဝတဲဖို့ကက်ထိုးဖို့လူအပ်တာပေါ့နော်။ဒီကက်ထိုးပေးမှရမယ်။အခုဒီ28ရက်မှာထပ်ဖြစ်တဲ့ဒီကုန်းစွတ်နဲ့မှာထပ်ဖြစ်တဲ့တိုက်ပွဲကနောက်ထပ်လူအတစ်1000ကျော်လောက်ဒီစီဆိုင်မြို့ကိုထပ်ရောက်လာတယ်ထရောက်လာတဲ့ဒီဆစ်ဆောင်တဲ့အတွက်ကနေစရာတွေတော့ပါဆန်းနှိပ်ခါတွေဝစားဆောင်တယ်ပေါ့အဲ့လိုတူအပ်တယ်ဗျဟုတ်အရင်အဟောင်းတော်မှာကျွန်တော်တို့အကုန်လုံးမကူညီနိုင်တဲ့အနေအထားတစ်ခုရှိတယ်မလုပ်ပြနိုင်တဲ့အတိတ်တိုးလာတဲ့ခါကျတော့သူကြီးကအရများတဲ့ခါကျတော့အဲဒီကတော့ဟိုတော်တော်လေးပေါ့ဟိုခက်ခဲတာပေါ့ဗျစီဆိုင်မြို့နယ်မှာကလူဦးရေ1000ဝန်းကျင်တော့ကျပြည့်တယ်ဗျဆစ်ဆောင်ကဗျအခြားနေရာတော့ကျွန်တော်ကြားသိသလောက်တော့ပင်လောင်းဖက်မှာကလည်း8000ကျော်ရှိတယ်ဗျ။မုံမင်မြို့နယ်ထဲမှာလည်းသူပြည်1000ကျော်ရှိတယ်။ဘူပုံးတို့တောင်ကြီးတို့ရောက်သွားတဲ့8000ရှိတယ
်။စစ်ဘေးလွတ်အောင်ထွက်ပြေးလာသူတွေအတွက်မြို့ပေါ်မှာယာယီစခန်းတွေလုပ်ပြီးနေရထိုင်ခင်းစီစဉ်ပေးထားသလိုဘာသာရေးအဆောက်အုံတွေနဲ့ရွာခန်းမှာလည်းမျှပြီးထားနေရတာပါ။ဒေသခံတွေရဲ့နေအိမ်တွေမှာလူအယောက်20ကနေ30အထိစုပြီးနေကြရတာလည်းရှိပါသေးတယ်။စီဆိုင်မြို့နယ်နောင်ကျောကျေးရွာအုပ်စုကကောင်ထိုးရွာမှာတော့အင်ဂျင်20ကျော်သာရှိပြီးအဲ့ဒီမှာရောက်နေတဲ့ပြည်တွင်းဒုက္ခသည်350ကျော်လောက်ရှိနေတယ်လို့သူတို့အတွက်နေစရာတဲထိုးဖို့မိုးကာတွေလည်းလိုအပ်နေပါတယ်။အဲ့ဒါအပြင်အရေးပေါ်လိုအပ်ချက်တွေထဲမှာဈေးဝါးစားနပ်ရိက္ခာနဲ့ရာသီဥတုအရေးတန်းကြောင့်စောင့်တဲ့အိမ်ယာခင်းတွေလည်းလိုအပ်နေတယ်လို့ကောင်းစုကျေးရွာကနေစစ်ဘေးလွတ်အောင်ထွက်ပြေးလာသူတွေကပြောပါတယ
်။ဟုတ်ပါဒီကလူတော်တို့ဒီလက်တော်အရေးပေါ်လိုအပ်တာတော့ခုနအဝေးစားတဲ့လူတွေတော့မိုးကာတွေပေါ့လောဆယ်ဒီမှာဆိုရင်မိုးကာတွေဆောင်နေဝေးစားတွေအဲ့ဒီပေါ့အဲ့ဒီအခင်းနေလောဆယ်ဒီမှာကျတော့ရောက်ခဲ့ခါကျတော့မိပေါ်မှာဒီအဲထုတ်ပြီးတော့အိတ်ကြတော့အများကြီးပဲအမျိုးသမီးတွေကသုံးဆောင်တဲ့လူတာပေါ့ဝေးစားတွေကစားတယ်ဘာသမီးအိုးတွေလည်းလူတယ်လို့ပြောတယ်ဒီမှာဆက်ကြအိုးတွေလည်းပေါ့ဒီအိုးတွေပေါ့
ထွက်ပြေးလာသူအများစုကပအိုးဘာသာစကားပြောသူတွေဖြစ်လို့ကူညီပေးနေသူတစ်စင်းကပြန်ရှင်းပြထားတာပါကုန်းစုရွာမှာတိုက်ပွဲတွေဖြစ်ခဲ့ပြီးရွာထဲမှာတက်ဆွဲနေတာလည်းရှိလို့ကြောက်လန့်ပြီးအများစုကထွက်ပြေးလာကြတာပါဆီယနာသိမ့်မိစိန်ကစားလို့ကြားပြည်နယ်တဲကမြို့နယ်တချို့မှာတိုက်ပွဲတွေဆက်တိုက်ရှိနေသလိုစစ်ကောင်စီဘက်ကလက်နက်ကြီးပစ်ခတ်တာလေကြောင်းကနေတိုက်ခိုက်တာတွေကြောင့်ဒေသခံတော်တော်များများဘေးလွတ်နိုင်မဲ့နေရာတွေစီအိုးအိမ်ဆွန့်ခွာထွက်ပြေးနေရတာပါ။နေမြေထဲမှာတိုက်ပွဲတွေတော်တော်ပြင်းထန်လာလို့ပြီးခဲ့တဲ့ဇန်နဝါရီလကစပြီးတမျိုးလုံးတရွာလုံးနှီးပါထွက်ပြေးနေကြရတာပါ။ထွက်ပြေးလာသူတွေကိုပြည်သူအချင်းချင်းကူညီပေးတာတွေလိုအပ်တာတွေကိုဒေသခံတွေကဖြည့်ဆည်းဆောင်ရွက်ပေးနေပေမဲ့ဆေးပြေဒုက္ခသည်တွေတစားတစ်တစားများလာလို့အကူအညီတွေထပ်ပြီးလိုအပ်နေတာပါကိုယ့်ရဲ့နေအိမ်ကိုစွန့်ခွာလာကြရသူတွေဟာဒေသတွင်းအခြေအနေတည်ငြိမ်စားပြုပြီးအထင်နဲ့တချို့အိမ်ပြန်သူတွေလည်းရှိပါတယ်ဒါပေမဲ့လည်းနေမြေတဲ့တိုက်ပွဲအခြေအနေတွေကြောင့်ချက်ချင်းပြန်ထွက်ပြေးလာရသူတွေလည်းရှိတာပါဒီလိုထွက်ပြေးလာရသူတွေအနေနဲ့ကိုယ့်ရဲ့နေအိမ်စီပြန်နိုင်ဖို့အလံဝင်းနေတဲ့အခြေအနေကိုသူတို့ကိုအကူအညီပေးနေသူတယောက်ကခုလိုရှင်းပြပါတယ်
။ line ပေါ်မှာသူတို့ကြည့်ပြီးတော့ပြန်လို့ရတယ်လို့ပြောတယ်။ပြန်လို့ရတဲ့ဟာပြန်တော့တဲ့ခါကျတော့တကယ်တမ်းကျတော့ line ပေါ်မှာသူတို့ဘုတ်ပေါ့အလုပ်ချုပ်မှုမရှိပေါ့ပြန်လည်းမရှိသေးဘူးပေါ့ဒါအဲ့လိုဖြစ်တဲ့ခါကျတော့သူတို့ကလည်းရောက်ရတဲ့အားချင်းတွေကိုပြန်လဲလာတဲ့စီးပီးဆောင်လည်းအများကြီးတယ်ပေါ့။ဟုတ်ချိုးကြတော့ပစ္စည်းကိုခံရတာတော့အိမ်တွင်းကိုခံရတာတော့အဲ့လိုစိုးရိမ်ကြောက်ကြမှုနဲ့သူတို့ပြန်သွားရကြရှိတယ်ဗျ။အဲကျွန်တော်ရှစ်ဆောင်ခန်းထဲမှာရှိတဲ့ရှစ်ဆောင်ပြည်သူ IDP တွေကလည်းချို့ကသူတို့အိမ်မရှိတော့လေအိုးမရှိအိမ်ကြီးပြန်တော့မယ်မှာသွားနေရမှမသိ
အဲ့လိုလေအများကြီးတယ်ဒီထက်ပြီးတော့ဆိုးရတာဟိုပေါ့မိတခြားဖတ်တခြားရောက်သွားတဲ့အုပ်စုတွေလည်းရှိတယ်ဗျအဲ့လိုတွေကတော့သူတို့လည်းတော်တော်ခက်ခဲတော့ပျံစုံစည်းပြီးတော့ပြန်ရမလဲဆိုတာအပိုင်းမှာတော့တော်တော်ခက်ခဲတော့ပေါ့ဗျစပယ်လိုအောင်ထပ်ပြေးလာကြသူတွေအများစုကအမျိုးသမီးတွေဖြစ်ပြီးတော့အဲ့ဒီထဲမှာတက်ကြီးရွယ်ဦးနားမကျန်းသူကလေးငယ်တွေနဲ့မွေးကန်ဒီကိုဝင်ဆောင်တဲ့တွေလည်းပ င်ရေးကော်မတီကကူညီပေးနေတာပါ Omicron COVID ပိုးသစ်ကူးစက်သူမြန်မာနိုင်ငံထဲမှာရှိနေတာမို့လူဦးရေများပြားနေတဲ့ယာယီဒုက္ခသည်စခန်းတွေမှာကပ်ရောဂါကူးစက်မှုမရှိသေးဘူးကိုလည်းပြည်မာရေးဆောက်ရှောက်သူတွေကဝိုင်းဝန်းကြိုးပမ်းနေပါတယ်တောင်းနဲ့ချီထွက်ပြေးခိုလုံနေရတဲ့စစ်ဘေးရှောင်သူတွေအတွက်ကျန်းမာရေးစားတောက်နေထိုင်ရေးအကူအညီအမြန်ဆုံးလိုအပ်နေကြပါတယ်ရှင်